တွေလက်ထက်အာနာပိုင်အဖွဲ့အစည်းမှာတာဝန်ယူခဲ့ရတဲ့ပုဂ္ဂိုလ်ကြီးတွေကကိုယ့်အတွေ့အကြုံကိုယ့်သဘောထားတွေကိုပြန်လည်ရေးသားပြီးတင်ပြနေကြတာသတိထားမိပါလိမ့်မယ်။ဗိုလ်ချုပ်ထွန်းကြည်ရဲ့စာအုပ်တွေဆိုဟော့တုတ်ထွက်လာလိုက်တာတတိယတွဲတောင်ရောက်ခဲ့ပါပြီ။ဦးထွန်းကြည်ဆိုတာကတက်မတော်အရာရှိပါ။အခုတော့တက်မတော်အတိုင်းဝိုင်းကမဟုတ်ဘဲအရက်သားတွေကရေးလာတာတွေ့နေရပါပြီ။ရေးသူကထက်ဆင့်အမျိုးသားစာပေစုရဒေါက်တာချစ်စီရာရှိမဟုတ်ပြီးမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်ကအကြောင်းအားလျော်စွာပါတီဗဟိုရေးရာအတွေ့ရမှုအဆင့်တမဝိုင်းမဝန်ကြီးဌာနဒုတိယဝန်ကြီးအဆင့်တွင်တာဝန်ယူခဲ့ရဘူးတဲ့ဒေါက်တာချစ်ပါစာအုပ်နာမည်ကဘဝဇက်ခုံကကြိုးစုံနဲ့အရက်သားတယောက်ပြောပြတဲ့မြမဆိုရှယ်လစ်လမ်းစဉ်ခေတ်အပေါ်ပိုင်းအဆောက်အုံအတွင်းရေးတွေမှာစိတ်ဝင်စားစရာကောင်းတဲ့အချက်တွေစဉ်ငင်စရာအချက်တွေအများအပြားသတိထားမိပါတယ်။အဲ့ဒီအများပြားတွေကဒီမှာတော့စဉ်ငင်စရာအချက်တစ်ခုနှစ်ခုကိုပဲဖောက်သေချဝိုင်းဖွဲ့လိုက်ပါမယ်။စဉ်ငင်စရာပထမအချက်ကတော့ကိုအာနာကိုအလွန်အမင်းသုံးရင်အာနာပြလွန်းရင်အလိန်ခံရတတ်တယ်ဆိုတဲ့အချက်ပါ။ကိုလက်အောက်ငယ်သားတဦးကကိုအတွေ့အလုံးလုံးထားပြီဆိုပါတော့ငယ်သားဆိုတာကလူကြီးစီးကမျက်နှာကောင်းရကျင်တာပေါ့။ဒီတော့တက်နိုင်သမျှအကောင်းဆုံးဆောင်ရွက်ပေးမြဲပါပဲ။ဒီလိုဆောင်ရွက်ထားတဲ့ကြားတွေကကိုလို့ကိုလူကြီးညွန်ညင်ပြီဆိုရင်ကြံရမရဖြစ်တော်တာပါပဲလူကြီးသဘောတော်ကြအောင်အကြံဖန်လုပ်တော်တာပါပဲအကြံဖန်ဆိုကြတဲ့ကအမှန်ကန်မဟုတ်နိုင်တော့ဘူးဆိုတာသတိထားစေချင်ပါတယ်အကြံဖန်ဆိုတာလူကြီးကိုတပတ်ရရတာပါတပတ်ရိုက်ခံရတာမှသဘောတော်တွေ့တဲ့လူကြီးသူကြီးတွေအာဏာစုပ်ကိန်ထားသူတွေအတွက်တော့အဲ့ဒီလိုလက်အောက်ငယ်သားမျိုးကိုတန်ရာတန်ရာရတတ်ကြပါတယ်ဒီသဘောကို1964ခုပုပ်ပားတောင်သူလယ်သမားနှီးနှောဖလှယ်ပွဲကြီးအဖြစ်ပြည့်နဲ့ဒေါက်တာချစ်ကအလင်းဆောင်ထားပါတယ်ပုပ်ပားနီနိုဖလဲဝဲကြီးမှာစိုက်ပျိုးရေးအရာရှိဒေါက်တာချစ်ကစိုက်ပျိုးရေးပြာခန်းကိုတာဝန်ယူရပါတဲ့ဒီတော့ကောင်းလို့ရရရေးပြနိုင်ဖို့အစွမ်းကုန်ပြင်ဆင်ထားတာပေါ့ပြင်ဆင်ပြီးချိန်မှာတာဝန်ရှိတဲ့အထက်လူကြီးတွေကပြာခန်းကိုလာကြည့်ပါတယ်အထက်လူကြီးတွေသဘောမတွေ့ကြပါဘူးကြက်သွန်ပြထားတာကဘဲသို့ပန်းမုံလာပြထားတာကဘဲနဲ့ပြောင်းမှုပြထားတာကဘဲလို့စသဖြင့်အပြစ်တွေပြောဆိုသွားတာပေါ့ဒီတော့အထက်လူကြီးတွေသဘောကျဖြစ်ဖို့ဒေါက်တာချစ်တို့အဖွဲ့စဉ်းစားရပါပြီထွက်ပေါက်ရှာရပါပြီကျက်သွန်ပြခွက်ဆိုပါတော့ကျက်သွန်ငင်းလေးကကျက်သွန်မိတ်တွေလဲကြနေတာကိုလူကြီးတွေကသဘောမကျတာလဲကြနေမှာပေါ့ကျက်သွန်ငင်းကလာချီပြီးစိုက်ထားတဲ့ကျက်သွန်ငင်းမှမဟုတ်တာတောင်သူတွေစီကဝဲပြီးမြေပြောင်းစိုက်ပြထားတာဆိုတော့အမိတ်တွေညှိုးနေတာသဘာဝပါပဲဒါပေမဲ့အထက်လူကြီးကအမိတ်တွေထောင်နေစီဆိုတော့ဒေါက်တာချစ်တို့ထောင်အောင်လုပ်ပေးရပါတယ်လွယ်ပါတယ်အမိတ်ထဲမှာထိုင်းရွက်ကအကျော်လေးတွေညှက်ထည့်ပေးလိုက်ပါတယ်အမိတ်ကလေးတွေထောင်နေတဲ့တက်သွန်ကင်းမြင်တော့မှအရာရှိတွေသဘောကျသွားတယ်လို့ဆိုပါတယ်ပန်းမုံလာကင်းပြကန်းမှလည်းပြဿနာကခက်ဆင်ဆင်ပါပဲအပွင့်ကြီးတွေလှပေမယ့်အရွက်တွေမလှတာကိုစစ်ဆေးတဲ့လူကြီးတွေကဘဝင်မကြပါဘူးဒါပေမဲ့ပန်းမုံလာရဲ့သဘာဝတရားကအပွင့်ကြီးတာနဲ့အမျှအရွက်ကညှိုးပြီးကျွေးကြမြဲပါတဲ့သဘာဝတရားသဘောကိုရှင်းပြနေရင်လေလူကြီးကလက်ခံမှမဟုတ်တော့ဒေါက်တာချစ်တို့ကြံရဖန်ရပြန်တာပါပဲဈေးတဲကအကြီးဆုံးပန်းမုံလာဖွင့်နေဝဲအကြီးဆုံးကော်ပီတုပ်တွေဝဲမုံလာတုပ်အလဲကခေါင်းကိုဖျက်အဲ့ဒီနေရာမှာပန်းပွင့်ဆိုင်လိုက်ပါတဲ့ဒီတော့ဘေးမှာအရွက်ဖားဖားတွေအစုံအလင်နဲ့ပန်းပွင့်ကလည်းလှသွားပါရောတဲ့လူကြီးတွေရောပိတ်တက်ပါအကြိုက်တွေ့တဲ့ပြကန်းဖြစ်သွားပါတဲ့ကျန်တဲ့ငရုတ်ပြောင်းမှုငပြောပြွက်တွေမှလည်းဒီလိုပဲမျက်လှဲ့ပြလိုက်တော့လူကြီးတွေကြိုက်သွားပါတဲ့ဒီအကြောင်းတွေပြောတဲ့အခါဒေါက်တာချစ်ကကြွားဝါဂုံယူတဲ့လေတံနဲ့ပြောတာမဟုတ်ပါဘူးစာရေးသူမလိန်ကျင်တော့လေလိန်မှအပြစ်လွတ်ခဲ့တဲ့ကာလသဘောကိုစာဖက်သူတွေသိစေခြင်းနဲ့စေတနာတက်တဲ့နဲ့ပြောနေတာပါရှင်စင်ငင်စရာဒုတိယအချက်ကတော့ဝိုးဝါအသည့်နဲ့အလုလုအကြောင်းနဲ့အလုလုရင်မှားတတ်တယ်ဆိုတဲ့အချက်ပါပဲဝိုးဝါအသည့်နဲ့အလုလုရင်မှားတတ်ပုံကိုဆရာဇော်ကြီးရဲ့ဝိတူရဒုက္ခကဗျာကိုတာရကဆောင်ပြီးအစီရင်ခံခဲ့ပူပါပြီနဂါမီဗျာရဲ့အဆိုအမိန့်မပြတ်သားမရှင်းလင်းမှုကြောင့်နဂါမင်းတို့နဂါမင်းသမီးအီရန်ဒဒီတို့နတ်ဘလူးပုံနဂါတို့အစဉ်စဉ်မှားယွန်းပြီးဝိတူရအမတ်ကြီးဒုက္ခကြုံရပုံမှာဒီလိုပဲပြောတဲ့လူကဝိုးတို့ဝါရာပြောနောက်လိုက်လုပ်တဲ့လူကပြန်လှန်ပြီးစူးစူးဆန်းဆန်းမင်းမင်းမြဲမြဲမလုပ်ရဲလောက်တဲ့အထိကြောက်တူးတုံရက ဒုက္ခရောက်သူမြမဆိုရှယ်လေးလမ်းစဉ်အစိုးရလက်ထက်မှာဒုနယ်ဒီရှိခဲ့ပါတယ်ဒီထဲကတချို့ကိုကလောင်လမ်းတင်တာနဲ့ဒေါက်တာချစ်ကဖွင့်ချထားပါတယ်ဒီထဲကတာဒကတစ်ခုနှစ်ခုကြည့်ပါမယ်တခါကငပလီမှာပါတီဥက္ကဋ္ဌကြီးအနာယူနေတော့တပည့်ဟောင်းတယောက်ကိုတွေ့ပါတယ်ဒါနဲ့အောင်မမင်းကရဲအုပ်တောင်ဖြစ်နေပါလားလို့နှုတ်ဆက်လိုက်ပါတယ်ဥက္ကဋ္ဌကြီးတို့ပြန်သွားလို့မှမကြသေးဘူးအ ယ်လို့ဆိုပါတယ်ဒီနည်းပါပဲတခါကလည်းပြင်ဦးလွင်မှာစစ်ဘိုလ်တူကိုတွေ့တော့ဒီကောင်ကူးထီမသွားသေးဘူးလားလို့မေးပါတယ်ဥက္ကဋ္ဌကြီးတို့အဖွဲလဲပြန်သွားရောအဲ့ဒီစစ်ဘိုလ်ရာထူးကရက်စဲခံရဘူးပါတယ်ဥက္ကဋ္ဌကြီးအမေးမြန်းပြူတာကဒီစစ်ဘိုလ်စိတ်ကူမသွားသေးဘူးလားလို့မေးတာပါဒါကိုမသိပဲနစွန်နှပြကြတာနဲ့ဥက္ကဋ္ဌကြီးအလိုကျအရေးယူဖို့တပြင်းပြင်းဖြစ်နေတဲ့နောက်လိတ်ငယ်သားတွေပြောကနေဒုက္ခရောက်ရရှာတာပါဒီလိုအဖြစ်ဖြစ်တွေနဲ့ပတ်သက်လို့ဒေါက်တာချစ်ကကောက်ချက်တရက်ဆွဲထားပါတယ်ကြောက်ချင်ဟန်ဆောင်ပြီးမိမိအသိဉာဏ်ကိုပင်မတုံးတက်သောအနီးနားမှတာဝန်ကြီးသူများရဲ့လုပ်ရက်ပါတဲ့စာပေမြင့်ပြီးလူမျိုးတင်ပါစေ